အသက်69နှစ်ရှိပြီဖြစ်တဲ့မလေးရှားကောင်းဆောင်မဟာသီးအမိုဟာမက်ကရွေးကောက်ပွဲဝင်မယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်အနာရမလေးပါတီအနိုင်ရရှိခဲ့ရင်လက်ဆမ်းမှုနဲ့အဖမ်းခံရတဲ့ဝန်ကြီးချုပ်ဟောင်းနာချစ်ရဇက်ကိုလူငယ်ချမ်းသာဝင်ပေးနိုင်တယ်လို့လည်းမဟာသီးကဆိုပါတယ်မဟာသီးဟာလက်ရှိသူ့မဲဆန္ဒနိုင်ငံပဲဝင်ရောက်ရှင်းပြမှာပါလက်ရှိဝန်ကြီးချုပ် Ishbeh Sabri Yakob ကပါလီမန်ကိုတနင်္လာနေ့ကဖြတ်သိမ်းခဲ့ပြီးရွေးကောက်ပွဲကျင်းပမယ်လို့ကြေညာခဲ့ပါတယ်မလေးမျိုးသားစီလုံးညီညွတ်ရေးအဖွဲ့လိုအထိပ္ပယ်ရတဲ့ UMNO ပါတီဟာညွန်ပေါင်းဖွဲ့ထားတဲ့ပါတီတွေနဲ့သဘောထားကွဲပြီးသူ့ပါတီတစ်ခုတည်းကအနိုင်ရရှိနိုင်တယ်လို့ယူဆတဲ့အတွက်ရွေးကောက်ပွဲခေါ်ခဲ့တာပါပါလီမန်ကိုဖြတ်သိမ်းပြီးရက်ပေါင်း60အတွင်းရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ဒီအပတ်တွင်းမှာရွေးကောက်ပွဲရက်ကိုရွေးကောက်ပွဲကော်မရှင်ကကြေညာမယ်လို့မျှော်လင့်ထားကြပါတယ်မာဒီယာကွန်နိုက်ကလည်း UMNO ပါတီရဲ့ပါတီဝင်ဖြစ်နှစ်ပေါင်း22နှစ်ဦးဆောင်ခဲ့ပြီး2003ခုနှစ်မှာနားခဲ့တာဖြစ်ပါတယ်နာချစ်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်နေစဉ်မှာနိုင်ငံတော်ရန်မုံငွေတွေကိုအလွဲသုံးစားပြုခဲ့တာကြောင့်2018ခုနှစ်မှာမဟာသီးယားကရွေးကောက်ပွဲပြောင်းဝင်ခဲ့ပြီးပြုပြင်ပြောင်းလဲရေးမဟာမိတ်အစိုးရတရက်ကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့နှစ်နှစ်ကြာမှသူ့ရဲ့မဟာမိတ်အဖွဲ့တွေပါနေခဲ့ကြတဲ့အမတ်တချို့ကဘက်ပြောင်းသွားခဲ့ကြတာကြောင့်မဟာသီးယားရဲ့အစိုးရပြုတ်သွားပြီး UMNO အာဏာပြန်ရရှိလာခဲ့တာပါ။ဩဂုတ်လကယူကန်ရှုံးတဲ့အတွက်ဝန်ကြီးချုပ်ဟောင်းနာချစ်ပါထောင်ဒဏ်12နှစ်ကြာခံပြီး UMNO ပါတီလိုပဲတခြားအမှုတွေကိုလည်းရင်ဆိုင်နေရပါတယ်